မ္ဘောဒီးယားနိုင်ငံမှာလောင်ကစားနဲ့အွန်လိုင်းရာဇဝတ်မှုတွေအတွက်ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသား240ကိုကမ္ဘောဒီးယားကဒီကနေ့ပဲပြန်ပို့လိုက်ပြီးနောက်ထပ်900ကျော်ထပ်ပို့ဖို့စီစဉ်နေတဲ့အကြောင်းတရုတ်နိုင်ငံပိုင်းသတင်းစာတွေမှာဖော်ပြပါတယ်။တရုတ်နိုင်ငံသား900ကျော်ကိုကမ္ဘောဒီးယားနိုင်ငံကနေဒုတိယအကြိမ်တရုတ်နိုင်ငံကပြန်လည်လွှဲပြောင်းလက်ခံခဲ့ပြီးပထမတစ်ကြိမ်ဧပြီလတုန်းက680ကျော်ကိုလေကြောင်းကနေလွှဲပြောင်းပေးခဲ့တဲ့အကြောင်းတရုတ်ဘူသတင်းအေဂျင်စီကဖော်ပြပါတယ်။လောင်ကစားနဲ့အွန်လိုင်းငွေလေလုံငန်းတွေအပါအဝင်နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်နိုင်ငံကဒေတာတွင်းနိုင်ငံတွေနဲ့ပူးပေါင်းနေတဲ့နေရာမှာထောင်ထဲချီတဲ့မတင်ကားသူတရုတ်နိုင်ငံသားတွေကိုလည်းပြန်လည်လွှဲပြောင်းလက်ခံနေတာဖြစ်ပါတယ်။အခုနောက်ဆုံးကမ္ဘောဒီးယားနိုင်ငံကမတင်ကားသူတရုတ်နိုင်ငံသားရာနဲ့ချီပြန်မဖို့ခင်ပါပဲမြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်လှုပ်ရှားနေတဲ့အွန်လိုင်းရာဇဝတ်ကိန်းတွေကိုပြီးခဲ့တဲ့နှစ်ကစလို့နှိမ်ငင်းမှုအတွင်ဖမ်းဆီးမိတဲ့တရုတ်နိုင်ငံသား9,300ကျော်သွားပြီလို့ပြီးခဲ့တဲ့သတင်းပတ်တွေကထုတ်ပြန်ခဲ့ပြီးလွှဲပြောင်းလက်ခံယူခဲ့ပါတယ်။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေနဲ့အွန်လိုင်းငွေလင်ကိန်းတွေကိုနှိမ်နှင်းဖို့တရုတ်နိုင်ငံကမြန်မာ၊ကမ္ဘောဒီးယား၊ဖိလစ်ပိုင်တို့နဲ့ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းကြိုးပမ်းနေပြီးတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်တရက်ကိုပြီးခဲ့တဲ့စက်တင်ဘာလမှာလက်မှတ်ရေးထိုးခဲ့ပါတယ်။